တော်ရရှိ မြတ်မြ။ တိုင်းပြည်တစ်ခုဖွံ့ဖြိုးတိုးတက်ဖို့အခြေခံလိုအပ်ချက်ဟာလျှက်စစ်စွမ်းအင်ဖြစ်ပါတယ်။ ရန်ကုန်မန္တလေးလိုမျိုးကြီးတွေကိုတော့လျှက်စစ်စွမ်းအင်လုံလောက်မပေးနိုင်သေးတဲ့အခြေအနေမှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ဆိုတာအလံဝေးနေပါသေးတယ်။အနောက်90ကျော်စစ်ပွဲတွေကြောင့်လူမှုမှာဖြစ်နေတဲ့မြန်မာနိုင်ငံတော်ပြန်ပြီးနလန်ထူဖို့အရေးမှာလူနာတယောက်မှသွေးလိုအပ်သလိုလျှက်စစ်ကလည်းနိုင်ငံတော်မှာလိုအပ်နေတဲ့သွေးဖြစ်ပါတယ်။အဲ့ဒီလိုလိုအပ်နေတဲ့လျှက်စစ်ကို ုံနေပါတယ်။ဒီလိုလျှက်စစ်ထုတ်နိုင်မှုပြည်တွင်းမှာအခြေခံသဘောရင်းမြစ်တွေရှိနေပေမဲ့လျှက်စစ်ဆက်ယုံတည်နိုင်မဲ့စစ်ပစ္စည်းတွေနည်းပညာတွေမရှိတဲ့အခါမှာတော့ပြည်ပတိုင်းပြည်တွေဝင်လာကြပါတယ်။အဲ့ဒီမှာအဓိကဝင်လာတဲ့နိုင်ငံကတော့တရုတ်နိုင်ငံပါ။ကမ္ဘာမှာဒဏ္ဍာရီအားထိတ်ဆုံးရောက်လာတဲ့တရုတ်နိုင်ငံဟာကွန်ထရိုးလုပ်မှုကိုအရှိန်ဟုန်နဲ့လုပ်နေတဲ့အတွက်လျှက်စစ်ကိုမဖြစ်မနေအမြဲလိုအပ်နေပါတယ်။ဒါကြောင့်သဘောရင်းမြစ်တွေကျွဲဝပြီးအိမ်ကြီးချင်းလည်းဖြစ်နေတဲ့မြန်မာနိုင်ငံကိုတရုတ်ကသူ့မှာရှိတဲ့ဒဏ္ဍာရီအားနည်းပညာနဲ့စက်ပစ္စည်းတွေယူလာပြီးလျှက်စစ်ထုတ်မယ်သူ့နိုင်ငံကိုပြန်တယ်မယ်ဆိုပြီးမြန်မာနိုင်ငံရဲ့နှလုံးအိမ်လိုဖြစ်နေတဲ့အေယာရီမြစ်ကိုတမန်တုပ်ပြီးလျှက်စစ်ထုတ်ဖို့တရုတ်ကစူးစမ်းနေတာလူတိုင်းအသိဖြစ်ပါပဲစစ်ပွဲတွေနဲ့အမျိုးသားစီးလုံးညီညွတ်ရေးပြည့်ဝနေတဲ့မြန်မာနိုင်ငံကိုတရုတ်ကသူ့လိုချင်တာရဖို့အတွက်ကြောင်ကကြွက်ကိုနိုင်လိုနိုင်နေတာတွေ့ရပါတယ်အထူးသဖြင့်နိုင်ငံကမှအထူးကြံပွားရောက်ခဲ့တဲ့နာဖစစ်ဆူအခင်မှာတရုတ်ကစစ်ဆူအကိုနိုင်ငံကဖိအားကနေအကာအကွယ်တွေပေးပြီးသူ့လိုချင်တာရအောင်လုပ်ခဲ့တာတွေ့ရပါတယ်ယူနန်ပြည်ကြီးထိန်ထိန်ကြီးပြီးကွန်ထရိုးလုပ်မှုတွေတိုးမြင့်နိုင်မဲ့လျှက်စစ်ရဖို့မြမနှလုံးအိမ်ဖြစ်တဲ့ AR မြစ်ထိန်မှာရေအားလျှက်စစ်ထုံးမဲ့အိမ်မက်မက်ခဲတာတွေ့ရပါတယ်။ဒီအတွက်စာချုပ်ကိုပြည်သူတွေရင်ကုန်နှုတ်ပိတ်နေခဲ့ရတဲ့စစ်ဆိုးအခက်2006ခုနှစ်မှာချုပ်ဆိုခဲ့ပြီး2009ခုနှစ်မှာစလုပ်ဖို့စီစဉ်ခဲ့တာပါ။ဒါပေမဲ့2010မှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးရာသီဥတုအပြောင်းလဲဖြစ်ခဲ့တော့ပြည်သူတွေလည်းအတော်တန်ပြောဆိုဝင်ရလာသလိုတရုတ်ရဲ့ AR မြစ်ဆုံရေကာတာစီမံကိန်းကြီးဟာနိုတဝဲအိမ်မက်ဖြစ်သွားခဲ့ပါတယ်။အဲ့ဒီအချိန်ကနိုင်ငံရေးကစားကွက်ကိုနားလည်တဲ့သမရဦးသိန်းစိန်အစိုးရကပြည်သူကိုလည်းနှစ်သိမ့်တရုတ်အစိုးရလည်းမညွန့်ညင်အောင်မြစ်ဆုံရေကာတာစီမံကိန်းကိုသူ့အစိုးရတက်တန်းမှာဆိုင်းငံ့ခဲ့ပါတယ်။ NLD ပါတီအနေနဲ့လည်းသူတို့အာဏာရလာတဲ့အချိန်မှာတရုတ်ရဲ့ AR အိမ်မက်ကိုဘလို့အစားထိုးနှစ်သိမ့်မလဲဆိုတာပါတီထိပ်ပိုင်းခေါင်းဆောင်တွေစဉ်းစားခဲ့ကြတာတွေ့ရပါတယ်။ AR မြစ်ဆုံမှာအရာမရေကာတာကြီးစောက်ပြီးလျှက်စစ်ထုတ်လုပ်မဲ့အစားတခြားမြစ်အသေးတွေမှာလက်စစ်တပ်အားထုတ်ဖို့တရုတ်ကိုဖြောင်းပြစီးရင်ဖို့စဉ်းစားခဲ့ကြတာကိုပါတီထိပ်ပိုင်းခေါင်းဆောင်တွေရဲ့ပြောဆိုသံတွေကြားခဲ့မှုပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့မြစ်ဆုံမှာမြစ်ဆုံဒါမှမရရင်တခြားအစားထိုးမလိုချင်ဘူးဆိုတဲ့သဘောတွေ့နေရပါတယ်။ NLD အစိုးရတက်လာကြတဲ့ကအစိုးရအဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေ NLD ပါတီမှာအရေးပါအရာရောက်တဲ့သူတွေကိုတရုတ်ပြည်ကိုမကြခဏဇယိတ်အကုန်ကြခံခေါ်ပြီးစီးရုံးနေတာတွေ့ရပါတယ်။ဒါကြောင့် NLD အစိုးရလက်ထက်မှာမြန်မာဘက်ကလည်းတရုတ်ကိုဖြောင်းပြစီးယုံနေတယ်လို့တရုတ်ဘက်ကလည်းမြန်မာဘက်ကိုဖြောင်းပြစီးယုံနေတာတွေ့ရပါတယ်။ဒါပေမဲ့စစ်ဆိုးရဘက်ကတခြားလုံးရက်တည်ခဲ့တဲ့တရုတ်ဆိုးရရဲ့လုပ်ရပေါ်ပြည်သူတွေမနှိမ့်ညွတ်ခဲ့တယ်လို့တရုတ်ကုမ္ပဏီနဲ့စစ်တပ်ပိုင်ကုမ္ပဏီရဲ့လဝကြီးအုပ်စီးပွားရေးလုပ်ငန်းတချို့ကြောင့်အခြေခံပြည်သူတွေဘဝတိုးတက်မလာတဲ့အပြင်ရှင်ရင်းဆွဲဘဝတွေကထိခိုက်ရတဲ့အဖြစ်တွေကလည်းမြန်မာပြည်မှာအတော့ကိုများလာတဲ့အတွက်တရုတ်ရဲ့စီမံကိန်းတွေဟာမြန်မာပြည်သူလူထုကြည်ကြည်ညက်ညက်လက်ခံနိုင်တဲ့အဆင့်ကိုမရောက်ခဲ့ပါဘူး။ဒီလိုအချိန်တွေမှာပြည်တွင်းဆက်ရက်ဖို့မနဲ့ကြိုးပမ်းနေရတဲ့ NLD အစိုးရအနေနဲ့ကိုယ့်ပြည်သူနဲ့တရုတ်အစိုးရကြားဗျာများတဲ့ကိန်းစိုက်နေပါတယ်။ပြည်သူတွေလည်းထောက်ခံတရုတ်အစိုးရရဲ့စီမံကိန်းတွေလည်းအလုပ်ဖြစ်ဆိုတဲ့ရှင်းလဲလျှောက်ပြားလဲဆွဲဆိုတဲ့အခြေအနေရဖို့ကတော့အတော့ကိုခက်ခဲနေပါတယ်။နောက်နှစ်ကလည်းရွေးကောက်ပွဲကျင်းပရမယ့်အချိန်ရောက်လာပါပြီ။ဒါကြောင့်ပြည်သူစံနာနဲ့တရုတ်အစိုးရရဲ့စံနာကြား NLD အစိုးရအနေနဲ့ဘယ်လိုကစားမလဲဆိုတာစိတ်ဝင်စားစရာအကောင်းဆုံးဖြစ်နေတယ်လို့သုံးသပ်တင်ပြလိုက်ပါတယ်ခင်ဗျာ။